တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စစ်ချရတဲ့ကုန်သွယ်ဖက်စီးဝင်နိုင်ငံဖြစ်ကနေထုတ်ပယ်ခံခဲ့ရတဲ့ပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။အရှတဲ့ကအိန္ဒိယနိုင်ငံကြားကုန်သွယ်ရေးအငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ကုန်ပစ္စည်းအမျိုးအစားတချို့ကိုတင်သွင်းဝင်ပုံမှုကန့်သတ်ထားတဲ့ကုန်သွယ်ဖက်နိုင်ငံစီးရင်အစ်စ်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့တုန်းကပဲတောင်ကိုရီးယားနိုင်ငံကကြေညာလိုက်တာပါ။နိုင်ငံကစီးမင်းတွေကိုချိုးဖောက်ပြီးပြပပို့ကုန်တွေကိုထိန်းချုပ်တဲ့နိုင်ငံတွေအတွက်သတ်မှတ်ချက်အစ်စ်ကိုပြတ်ထန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဆွန်ယွန်မိုကပြောဆိုထားပါတယ်။ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကေဆေကိုကတော့ပြပပို့ကုန်ဆိုင်ရာနိုင်ငံကစီးမင်းစည်းကမ်းတွေကိုဂျပန်နိုင်ငံဘက်ကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှေ့မပြနိုင်ခဲ့ဘူးလို့လဲတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါ။ကုန်သွယ်ရေးအငင်းပွားမှုတွေကြုံနေရတဲ့နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်နေရမှာဂျပန်နိုင်ငံကလည်းကုန်သွယ်ရေးအထူးခံစားခွင့်ရနိုင်ငံစင်းတွေကနေတောင်ကိုရီးယားကိုထုတ်ပယ်ထားပါတယ်။ဂျပန်နိုင်ငံကတော့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလုံခြုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကိုရီးယားကိုဂျပန်နိုင်ငံကကြီးကြော်သိမ်းပိုက်ခဲ့တဲ့စစ်ကာလအတွင်းအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိုရီးယားနိုင်ငံသားတွေအတွက်ဂျပန်ကုမ္ပဏီတွေကနင်းနာကြေးပေးဖို့မကြသေးခင်တုန်းကပဲတောင်ကိုရီးယားတရားရုံးကဆုံးဖြတ်ခဲ့တာကိုတုံ့ပြန်တဲ့လုပ်ရဖြစ်နေလဲအများကရှုမြင်ထားကြပါတယ်။